This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ပြည်သူပါနေကင်ဝေးပြီးကိုစိတ်နှပါပေးကင်းလုံခြုံကြပါစေလို့ဗီဒီယိုအသစ်ဖွဲ့သားများကနေဆုတောင်းမြတ်တာပို့သလာရပါတယ်ရှင်။အခုချိန်ကစပြီးနိုဝင်ဘာလ1ရက်နေ့ဗီဒီယိုအသစ်ရဲ့မနက်ခင်းစီစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ဗီဒီယိုအသစ်ရဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုတော့မျိုးဦးနိုင်ကဖတ်ကြားတင်ပြပေးပါတော့မယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ1ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ PDF ရဲဘော်တွေကျင့်ဝတ်ဖောက်ဖျက်ရင်တိုင်ကြားနိုင်ကြောင်းအမှတ် 1222 တက်ရင်ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်ပြည်သူ့ကာကွယ်ရေးတပ်မတော်အမှတ် 1222 တက်ရင်ကPDF ရဲဘော်တွေအနေနဲ့ပြည်သူလူထုအပေါ်မှာကျင့်ဝတ်ဖောက်ဖျက်ခဲ့ရင်လာရောက်တိုင်ကြားနိုင်တယ်လို့ထုတ်ပြန်ထားပါတယ်။ပြည်သူများအနေဖြင့်အမှတ် 1222 တက်ရင်မှရဲဘော်တွေလူထုအပေါ်ကိုနှုတ်အမူအရာဖြင့်ဖြစ်စေရိုင်းပြစော်ကားမှုများရှိလာပါကတက်ရင် page နဲ့တက်ရင်ခေါင်းဆောင်တွေထံကိုလာရောက်တိုင်ကြားနိုင်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တက်ရင်အနေနဲ့နေ့စဉ်နဲ့အမျှရဲဘော်တွေအင်အားတိုးလာနေတာကြောင့် COC တက်ရောက်မှုနဲ့စီကံပိုင်းအနေမှုတွေရှိလာမှာကိုစိုးရိမ်တာကြောင့်အခုလိုထုတ်ပြန်ရတာလို့ဆိုပါတယ်။ပြည်သူတွေတာမကမဟာမိတ်တပ်တွေအပေါ်မှာလည်းရံပြစွာကျူးလွန်ခဲ့တာရှိရင်လာရောက်တိုင်ကြားနိုင်တယ်လို့အတည်ပြုထားပါတယ်။ယခုထုတ်ပြန်ချက်ဟာတရင်ရဲဘော်တွေကနေခေါင်းဆောင်ပိုင်းတာဝန်ယူထားသူတွေအထိကျွင်းချက်မရှိအကြုံးဝင်တိုင်ကြားနိုင်တယ်လို့သိရပါတယ်။ကျင့်ဝတ်ဖောက်ဖျက်ခဲ့တာကိုတွေ့ရှိရင်ပြစ်မှုပြစ်ဒဏ်အပေါ်မူတည်ပြီးတော့ထိရောက်စွာအရေးယူသွားမယ်လို့ကတိပြုကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။ဆလဘီစကောင်စီလက်အောက်ခံ BGF 13931တရင်တိမ့်ပိုက်နိုင်ရေး KIA ပူးပေါင်းတပ်တွေအပြင်းထန်တိုက်ခိုက်နေတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ချီဖွေမြို့နယ်မြန်မာတရုတ်နယ်စပ်မှာရှိတဲ့အကြမ်းဖက်စစ်ကောင်စီလက်အောက်ခံ13931နေကြားဆောင်တပ်ရင်းကိုတိမ့်ပိုက်နိုင်ဖို့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေအပြင်းထန်တိုက်ခိုက်နေတယ်လို့ကချင်စစ်ရေးတရင်းရင်းမြစ်တွေကပြောပါတယ်။ကချင်အထူးဒေသ1နေမြေပန်ဝါဒေသလူပီကျေးရွာအနီးမှာအခြေစိုက်တဲ့နေကြားဆောင်တပ်ရင်း13932ဌာနချုပ်ကံပိုက်ဒေတာစင်ကြိုင်ရွာအနီးကအမှတ်13933နေကြားဆောင်တပ်ရင်းဌာနချုပ်တို့ကိုတိမ့်ပိုက်ထားတဲ့ KIA ပူးပေါင်းတပ်ကဖီမော်ဒေတာမှာရှိတဲ့လက်ကျန်နေကြားဆောင်တပ်ရင်းကိုဆက်လက်တိုက်ခိုက်နေတာနဲ့ပတ်သက်လို့အခုလိုပြောဆိုလိုက်တာဖြစ်ပါတယ်။တိုက်ပွဲအခြေအနေကိုတော့ဒေတာစီရင်သတင်းရင်းမြစ်တွေကအောက်တိုဘာလ31ရက်နေ့ညနေ9:00ကျော်တဲ့အထိအတိအပြေပြောဆိုထားတာမရှိသေးသလို KIA သတင်းပြန်ကြားရေးဌာနကလည်းထုတ်ပြန်လာတာမရှိသေးပါဘူး။ KIA နဲ့ပူးပေါင်းတပ်တွေဟာစစ်ကောင်စီလက်အောက်ခံဦးစားခွန်တပ်ရင်းဦးဆောင်တဲ့ကချင်အထူးဒေတာတနေမီကတက်စကန်တွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာအခုနှစ်ဇွန်လမှာစတုံးဒေတာစက်တင်ဘာလကုန်မှာချီဖွေမျိုးအော်တိုဘာလဇန်းမှာဆော့လော်မျိုးအော်တိုဘာလလယ်မှာပန်ဝါမျိုးအော်တိုဘာ21ရက်မှာကံပိုက်ဒီဒေတာကအမှတ်13933နေကြားဆောင်တက်ရင်ဌာနချုပ်တို့ကိုတိုက်ခိုက်သိမ်းပိုက်ထားပြီးဖြစ်ပါတယ်အခုလိုစကန်သိန်းမြို့သိန်းတိုက်ပွဲတွေမှာစစ်တပ်ဗျူဟာစကန်တွေနဲ့တက်စကန်တွေအပါအဝင်ပြည်သူစစ်နဲ့နေကြားဆောင်စကန်စတဲ့တက်စကန်50ကျော်သိမ်းပိုက်ရရှိထားပြီးတော့ချီဖွေစတုံးဆော့လော်ပန်ဝါစတဲ့မြို့တွေကိုသိမ်းပိုက်ထိန်းချုပ်ထားပြီးဖြစ်တာကြောင့်ပြည်သူစစ်အဖွဲ့တွေအနေနဲ့လက်နက်ချပြီးတော့ KIA နဲ့ပူးပေါင်းဖို့ KIO KIA ခေါင်းဆောင်ဗိုလ်ချုပ်ကြီးအင်ပန်လာကတိုက်တွန်းပြောဆိုထားပါရခင်ဗျာ ဆလဘီတောင်သားမှာရေစကန်အန်ဒီဂိတ်ချစစ်ဆီးနေတဲ့ရဲတပ်ဖွဲ့ပြစ်ခတ်တိုက်ခိုက်ခံရပြီးတော့၃ဦးသေဆုံးတဲ့တဲ့တင်ကိုကျင်းပြပေးပါမယ်။မန္တလေးတိုင်းမြင်းချမ်းခရိုင်တောင်သားမြို့နယ်ရုံးစီကြီးရေစကန်နဲ့မနီမဝေးမှာဂိတ်ချစစ်ဆီးနေတဲ့ရဲတွေကိုဝင်ရောက်ပြစ်ခတ်တိုက်ခိုက်ခဲ့ရမှာ၃ဦးသေဆုံးခဲ့တယ်လို့တောင်သားမြို့နယ်ပကဖကထုတ်ပြန်ထားပါတယ်။အောက်တိုဘာ31ရက်နေ့မနက်၈နာရီမိနစ်20ခန့်မှာရေစကန်အန်ဒီကားဂိတ်မှာဂိတ်ချပြီးတော့လမ်းသွားလမ်းလာကားဆိုင်ကယ်တွေကိုစစ်ဆီးနေတဲ့ရဲတပ်ဖွဲ့ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကရှောင်းတခင်ဝင်ရောက်ပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တာပါ။အဆိုပါတိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်2ဦးသေဆုံးခဲ့ပြီးတော့အရဲသားတအူလည်းရဲတပ်ဖွဲ့ဘက်ကပြစ်ခတ်ခဲ့တဲ့ကြီးထိမှန်ပြီးတည်ဆုံးခဲ့တယ်လို့ဆိုပါတယ်။၎င်းဆက်စင်ရေးကိုတောင်သားမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖနေပြီးတော့831တယင်းမိတီလာပကဖစင်ကင်ပကဖတောင်သာပကဖကြောက်ပတောင်းပကဖနဲ့ညောင်ဦးခရိုင်တယင်းတဲ့အဖွဲ့တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီမဒီယာမျိုးအဝင်ကစစ်ကောင်စီတပ်ဖွဲ့လက်နက်ကြီးဖြင့်ပစ်ခတ်ခံရပြီးတော့နှစ်ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းမဒီယာမျိုးအဝင်ကစစ်ကောင်စီတပ်ဖွဲ့ကိုလက်နက်ကြီးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ရာနှစ်ဦးသေဆုံးခဲ့တယ်လို့မိုးကြိုးစစ်ကြောင်း NUGFF အဖွဲ့ထံကသိရပါတယ်။အောက်တိုဘာ29ရက်နေ့မိုးလွဲ 12:15 မိနစ်နဲ့ည 10:00 ခန့်အချိန်ထိုးမှာမဒီယာမျိုးအဝင်ကတန်တတားအနီးကိုရောက်ရှိနေချိန်မှာတော်လန်ဤတပ်များကလက်နက်ကြီးများနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဆိုပါတိုက်ခိုက်မှုအတွင်စစ်ကောင်စီတပ်သား2ဦးကတည်ဆုံးခဲ့ပြီးတော့ထိခိုက်ဒဏ်ရာရရှိသူများပြားခဲ့တယ်လို့ဆိုပါတယ်။ဒါအပြင်စစ်ကောင်စီတပ်ဖွဲ့ဝင်များကရန်တမ်းပစ်ခတ်မှုများပြန်လည်လှုပ်ဆောင်ခဲ့ပေမယ့်အထိခိုက်မရှိဘဲပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကိုမဒီယာမျိုးနယ်တိုင်နယ်3မူချိုးပြောက်ကြားတပ်ဖွဲ့မဒီယာမျိုးနယ်ပကဖနှင့် NUGFF အဖွဲ့တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီရန်ကုန်မန္တလေးအမြန်လမ်းပေါ်မှာစစ်ဆီးလုပ်နေတဲ့စေအုပ်စုလက်ပစ်ဘုံနဲ့ပြစ်ခတ်ခံရပြီးတော့တဦးတည်နှစ်ဦးဒဏ်ရာရတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းလေကူးမြို့နယ်ရန်ကုန်မန္တလေးအမြန်လမ်းလမ်းဟောင်းပေါ်မှာကားရပ်ပြီးတော့စစ်ဆီးရေးလုပ်ကငွေညှစ်နေတဲ့စစ်ကောင်စီအုပ်စုကိုလက်ပစ်ဘုံနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ရမှာတဦးတည်ဆုံးပြီးတော့နှစ်ဦးဒဏ်ရာရခဲ့တယ်လို့မာသာဆွန်မြို့ပြ UG အဖွဲ့ထံမှသိရပါတယ်။အောက်တိုဘာလ31ရက်နေ့ညနေပိုင်းမှာအမြန်လမ်းတိုးဂိတ်အနီးမှာရှိနေတဲ့ရဲစစ်သားနဲ့မော်တော်ပြီးစုစုပေါင်း9ဦးခန့်ကို UG အဖွဲ့ဝင်တွေကလက်ပစ်ဘုံနှလုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာပါ။တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်2ဦးသေဆုံးခဲ့က2ဦးဒဏ်ရာရခဲ့တယ်လို့မြေပြင်ကင်းတောက်ထံမှသိရတယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုဟာမကြသေးခင်ကဆုံးမသွားတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်အထွတ်သွေးကြွေးပြန်ယူတဲ့အနေနဲ့လှုပ်ဆောင်ခဲ့တာလို့မာသာဆန်မျိုးပြ UG အဖွဲ့ကအတည်ပြုထားပါတယ်ခင်ဗျာ။ဆလဘီ PDF တွေကိုစိန်ခေါ်ထားတဲ့နမောက်မျိုးနယ်ကပြူကောင်းဆောင်ပြစ်ခတ်ရှင်းလင်းခံရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပြည်သူ့ကာကွယ်ရေးတပ်မတော် PDF ရဲဘော်တွေကိုစိန်ခေါ်ထားတဲ့နမောက်မျိုးနယ်ကပြူကောင်းဆောင်တအူပြစ်ခတ်ရှင်းလင်းခံလိုက်ရတယ်လို့People's Defense Organization နမောက်ကအတည်ပြုပြောဆိုလိုက်တာပါ။စစ်မှုထမ်းဟောင်းတအူလည်းဖြစ်တဲ့ပြူစောဒီကောင်းဆောင်ဇော်ဝင်းခေါ်မွေဟောက်ကိုနမောက်မျိုးနယ်မဟာမိတ်တပ်ပေါင်းစုကနမောက်မျိုးရဲစခန်းအနီးမှာပဲအောက်တိုဘာ30ရက်ညနေ6နာရီခန့်မှာပြစ်ခတ်ရှင်းလင်းခဲ့ရာပွဲချင်းပြီးတည်ဆုံသွားတယ်လို့ဆိုပါတယ်။တည်ဆုံသွားတဲ့ဖော်ဝင်းခေါ်မွေဟောက်ဟာစစ်ထွက်တအူဖြစ်ပြီးတော့အချမ်းဘက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြူစောဒီကောင်းဆောင်အဖြစ်တာဝန်ယူကနမောက်မျိုးနယ်ကဒေသနေပြည်သူတွေကိုဒုက္ခမျိုးစုံပေးနေသူဖြစ်ကလူငယ်တွေကိုအတင်းအဓမ္မစစ်သားစုဆောင်းရာမှာအာချိုးမန်တက်လောက်ကင်နေသူလို့သိရပါတယ်။သူ့မှာပစ္စတိုတနက်တလက်နဲ့လက်ပစ်ပုံနှလုံးရှိတယ်လို့သိရပေမယ့်ပြစ်ခတ်ရှင်းလင်းတဲ့နေရာဟာရဲစခန်းနဲ့နီးနေတာကြောင့်ရှားပွေသိမ်းဆည်းဖို့အချိန်မရခဲ့ဘူးလို့လည်းနမောက်မြို့နယ်မဟာမိတ်တပ်ပေါင်းစုကအတည်ပြုထားပါတယ်။နမောက်တော်လိုင်းအင်အားစုတွေကနမောက်မြို့ပေါ်ကအကြမ်းဖက်စစ်တပ်တောက်တိုင်အဖြစ်လောက်ကင်နေတဲ့အုပ်ချုပ်ရေးမှုများလောင်ကစားသမားများပြူစောတီများစစ်သားနဲ့ရဲများကိုဆက်လက်တိုက်ခိုက်ချေမှုန်းသွားမယ်လို့တတိပေးထားပါတယ်ခင်ဗျာ။ဆလဘီကန်ချောင်းရွာကိုတိုက်ပွဲမရှိဘဲစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရဲသား၄ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းစောမြို့နယ်ကဲချောင်းကျေးရွာကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲနဲ့စစ်ကောင်စီက Jet Fighter ဖြင့်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရဲသားပြည်သူ၄ဦးဒဏ်ရာရရှိခဲ့တယ်လို့ရောအလင်းတန်းထံမှသိရပါတယ်။အောက်တိုဘာလ30ရက်နေ့ည12နာရီခန့်မှာကဲချောင်းရွာကို MiG-29 Jet Fighter တစ်စီးဖြင့်ပေါင်150ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဆိုပါလေချောင်းတိုက်ခိုက်မှုကြောင့်ဦးသားအေး92နှစ်ဦးကျော်မြင့်90နှစ်ဦးအောင်မင်းထွန်း42နှစ်နဲ့မယုံဝတီအသက်17နှစ်တို့၄ဦးထိခိုက်ဒဏ်ရာရခဲ့ပြီးတော့လူနေအိမ်9လုံးခန့်ထိခိုက်ပျက်စီးခဲ့တယ်လို့လည်းသိရပါတယ်။စစ်ကောင်စီတပ်ဟာရောနေဘက်ကခြေရွာတွေကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲအကြောင်းမဲ့လေကြောင်းတိုက်ခိုက်မှုတွေမကြာခဏပြုလုပ်နေတာကြောင့်မိဘပြည်သူများအနေနဲ့လေကြောင်းအန်တီအေဂူးစိုက်ကြဖို့နဲ့ဘုံခုခြင်းများပြုလုပ်ထားကြဖို့အသိပေးထားပါတယ်ခင်ဗျာ။ ဆက်လက်ပြီးကံဘလူမျိုးနဲ့အတွဲမှာရှိတဲ့ကြေးရွာနှစ်ရွာအားစစ်ကောင်စီတပ်မှအကြမ်းဖက်မီးရှို့ဖျက်ဆီးပြီးဒရုန်းပုံသီးချတိုက်ခိုက်ခဲ့တဲ့အတွက်ဖုန်ကြီးကျောင်း၃ကျောင်းစာတင်ကျောင်းနဲ့ပြည်သူပိုင်နေအိမ်900နီးပါးဖျက်ဆီးဆုံးရှုံးခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းကံဘလူမျိုးနဲ့အတွင်းရှိကြေးရွာနှစ်ရွာအားစစ်ကောင်စီတပ်မှအကြမ်းဖက်မီးရှို့ဖျက်ဆီးပြီးဒရုန်းပုံသီးချတိုက်ခိုက်ခဲ့တဲ့အတွက်ဖုန်ကြီးကျောင်း၃ကျောင်းစာတင်ကျောင်းနဲ့ပြည်သူပိုင်နေအိမ်900နီးပါးဖျက်ဆီးဆုံးရှုံးခဲ့ရပါတယ်။အော်တိုဘားလ30ရက်နေ့နေ့လယ်မှာကံဘလူမျိုးနဲ့ကာဘူတိုက်နယ်အတွင်းမှာရှိတဲ့ကြည်စုရွာနဲ့ကြောက်တန်ရွာတို့အားစစ်ကောင်စီတပ်နဲ့ပြူစောတီပူပေါင်းအင်အား160ခန်းမှအကြမ်းဖက်ဝင်ရောက်မီးရှို့ဖျက်ဆီးခဲ့တဲ့အပြင်ဒရုန်းပုံသီးချတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်ကြည်စုရွာမှာဖုန်ကြီးကျောင်း၂ကျောင်းနဲ့ပြည်သူပိုင်နေအိမ်400ခန်းပျက်စီးဆုံးရှုံးပြီးတော့ကြောက်တန်ရွာမှာဖုန်ကြီးကျောင်းမြောက်ကျောင်းစာတင်ဆောင်တစ်ဆောင်နဲ့ပြည်သူပိုင်နေအိမ်300နီးပါးပျက်စီးဆုံးရှုံးခဲ့ရတယ်လို့သိရပါတယ်။ကြည်စုနဲ့ကြောက်တန်ကလွန်ခဲ့တဲ့နှစ်နှစ်ကမီးရှို့ခံရပူတယ်။ကြည်စုကအခုနဲ့ဆိုရှို့ခံရတာ3ချိန်ကြောက်တန်က2ချိန်ရှိပြီးကြည်စုကအရင်ရှို့ခံထားရတော့အင်ဂျင်200လောက်ကျန်တာကြောက်တန်လည်း150လောက်ကျန်ပါပဲ။နေရွာစလုံးရှောင်းနေရာကနေအခုနောက်ပိုင်းမှကိုယ့်အိမ်ခွေးနဲ့ကိုအိမ်လေးတွေပြန်ဆောက်ပြီးနေကြတာအခုတခါစစ်ကြောင်းဝင်တော့အရင်မရှုခံရတဲ့အိမ်တွေရောအကုန်ရှုသွားတယ်တဲ့အစ်စ်ဆောက်ထားတာတွေရောဘာမှမကြံဘူးပြောတာပဲတရွာလုံးနီးနီးအကုန်ရှုခံရတာထင်ပါတယ်လို့ကြီးစုရွာမှာစစ်ဆောင်ပြည်သူတို့ကပြောပါတယ်ထို့စစ်ကောင်စီစစ်ကြောင်းဟာကြီးရွာများအတွင်အကြမ်းဖက်ပစ်ခတ်ဝင်ရောက်ပြီးတော့မီးရှို့ဖျက်ဆီးတဲ့အပြင်ဒရုန်းဖြင့်ကြီးရွာများအတွင်ဘုံဒီ17ချိန်ချခဲ့ကြောင်းသိရပါတယ်။အဲဒီလိုဘုံဒီချတိုက်ခိုက်ခဲ့ခြင်းကြောင့်အိုင်ပေါင်းချောင်ရွာမှာအမျိုးသားတအူဘုံစားမှန်ပြီးတော့ထိခိုက်ဒဏ်ရာရရှိခဲ့ပြီးအိုင်ပေါင်းချောင်ရွာမှာဖုန်ကြီးကျောင်းအတွင်စစ်ဆောင်နေတဲ့အမျိုးသား34ဦးနဲ့အမျိုးသမီး3ဦးစုစုပေါင်းအပြစ်မဲ့ပြည်သူ38ဦးအားစစ်ကောင်စီတပ်မှဖမ်းဆီးကာကံဘလူ63936တာကာယာတပ်သူခေါ်ဆောင်သွားရမှာအခုအချိန်ထိပြန်လည်လွတ်မြောက်လာခြင်းမရှိသေးကြောင်းသိရပါတယ်ခင်ဗျာ။ဆလဘီကြိုက်ထုံမှာစစ်ကောင်စီတပ်ကစစ်ကြောင်းထိုးလာတာကြောင့်တိုက်ပွဲဖြစ်ပွားနေပြီးတော့ဒေသခံတွေထွက်ပြေးနေရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မုံပြည်နယ်ကြိုက်ထုံမြို့နယ်က KNU ထိန်းချုပ်နယ်မြေတွေတဲကိုစစ်ကောင်စီကစစ်ကြောင်းထိုးလာတာကြောင့်ထိတွေ့တိုက်ပွဲဖြစ်ပွားနေပြီးတော့ဒေသခံတွေထွက်ပြေးနေရတယ်လို့သိရပါတယ်။အော်တိုဘားလာ30ရက်နေ့ကစပြီးတော့ကြိုက်ထုံမြို့နယ် KNU ထိန်းချုပ်နယ်မြေတဲကမဲယုံကြီးကြီးရွာဘက်ကိုစစ်ကြောင်းထိုးဝင်ရောက်လာကကြောက်ပုံကြီးရွာက KNL PDF ပူးပေါင်းအဖွဲ့ရဲ့ယာယီဂိတ်စခန်းတစ်ခုကိုမီးရှို့ဖျက်ဆီးခဲ့တာပါ။ဒါအပြင်အော်တိုဘားလ31ရက်နေ့မနက်ပိုင်းမှာစစ်ကောင်စီတပ်နဲ့ KNL PDF ပူးပေါင်းအဖွဲ့တွေကြားထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ကြိုက်ထုံမြို့နယ်တဲကစစ်ကောင်စီခြေလင်းခြေမြန်တပ်တွေနဲ့အမြောက်တပ်တွေပါအင်အား200ဝန်းကျင်ခန့်အားစစ်ကြောင်း3ကြောင်းခွဲပြီးတော့ဝင်ရောက်လာတာလို့တော်လိုင်းကြီးတပ်ဖွဲ့ဝင်တအူးကဆိုပါတယ်။လက်ရှိမှာတော့ကြိုက်ထုံမြို့နယ်အတွင်းမှာရှိတဲ့ကြီးရွာများမှာဒေသခံပြည်သူ900ခန့်ဟာနေရဲဆုံးခွာထွက်ပြေးတိမ်းရှောင်နေရတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောင်မင်းတီဟန်ကိုခန့်နဲ့မင်းစစ်သွေးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်သတင်းများကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးပါတော့မယ်ရှင
်။မင်္ဂလာပါတောရရှင်များရှင်။အခုချင်းအားစပြီး Radio NUG ရဲ့노မာလတရင်နဲ့မနခင်ပြည်တွင်သတင်းများကိုတင်ပြပေးပါမယ်။ကျွန်မຫນွေဦးမိုင်ပါ။အမျိုးသားရင်ခွင့်ရေးအစိုးရကဒေဝါလီဒီပါဝါလီနဲ့အခါနာတို့တဝန်လှပေးပို့တဲ့တရင်ကိုပထမဆုံးတင်ပြပေးပါမယ်။အမျိုးသားရင်ခွင့်ရေးအစိုးရကဒေဝါလီဒီပါဝါလီနဲ့အခါနာတို့တဝန်လှပေးပို့ခဲ့ပါတယ်။အောက်တိုဘာ31ရက်တဝန်လှပေးပို့မှုကိုထောက်ပြန်ခဲ့ပါတယ်။ယနေ့ကြရောက်သည့်မြန်မာပြည်ဖွားဟိန္ဒူဘာသာဝင်များအတွက်အလေးအမြတ်ပြုအပ်သောဒေဝါလီဒီပါဝါလီနဲ့မီးထွန်းပွဲတော်အခါသမယတွင်ပြည်တွင်းပြည်ပရှိဟိန္ဒူဘာသာဝင်များအားလုံးလုံခြုံပြီးခင်ကြပါစေကြောင်းဥစွာဆူတောင်းမြတ်တာပို့တာအပါရဲလို့ဖော်ပြပါရဲဒေဝါလီဒီပါဝါလီနေ့ကိုရှေးရခင်နှစ်ပေါင်းများစွာကလေးကပျော်ရွှင်စွာကျင်းပလာခဲ့ကြပြီးအစွဲပြုကျင်းပကြသည့်အကြောင်းအရာများနဲ့မကောင်းဆိုးဝါးဘယင်ဖြစ်သည့်ယာဝနကိုတိုက်ခိုက်အောင်မြင်ပြီးနောက်ရာမမင်းနဲ့တီတာဒီဝေရုဤပြည်တော်ပြန်ခရီးစဉ်တွင်အောင်နိုင်ချင်းထိမ့်မှဖြစ်စီမီးများထုံညိပူဇော်ရာမစတင်ခဲ့ကြကြောင်းသိရှိရတယ်လို့ဖော်ပြပါရဲအလားတူဒေဝါလီဒီပါဝါလီနေ့စီမီထုံးညိပူဇော်ခြင်းသည်အပေါင်ကိုခွင်းပြီးအလင်းရောက်တကယ်တို့အစိုးအငင်များကင်းစင်ပပျောက်ပြီးကောင်းစင်မင်္ဂလာနှင့်ချမ်းသာကြွယ်ဝခြင်းများရောက်ရှိစေရန်လဲ အတိတ်ပဲဖော်ဆောင်တယ်လို့သိရှိရပြီးမြန်မာနိုင်ငံတွင်လည်းအကြမ်းဖက်ဆဲဆူဤအနိုင်ကျင့်ဖိနှိပ်ပူကြမှုများကြောင့်ပြည်သူများအလုံးစိတ်နှလုံးညှိုးငယ်နွမ်းလျှက်လက်ရှိကြပြီးမိတိဘာသာရေးပွဲတော်ကိုများအနှစ်သာရပြေဝစွာဖြင့်ပျော်ပျော်ရွှင်ရွှင်ပါဝင်ဆင်နွှဲခွင့်မရှိသည့်အခြေအနေဖြစ်တယ်လို့ဖော်ပြပါတယ်။အကြမ်းဖက်ဆဲဆူအမြန်ဆုံးကြဆုံးနိုင်စေရန်အတွက်တနင်္ဂနွေလုံးရှိဓမ္မချစ်မြတ်နှုတ်သူပြည်သူများအလုံးနဲ့အတူတော်လှန်ရေးအင်အားစုတည်တည်မှအစွမ်းကုန်ကြိုးပမ်းဆောင်ရွက်လက်ရှိပြီးလာမည့်အနာဂတ်ကာလမြန်မာပြည်တွင်ပြည်သူများကိုဖိစီးနှိပ်စက်မိအကြမ်းဖက်အာဏာရှင်မှန်သမျှမရှိဘဲဒီဝါလီဒီပါဝါလီနှင့်စီမီထွန်းညိပူဇော်ခြင်းပွဲတော်ကိုဟင်နိုဘာတာဝင်များနဲ့အတူပြည်သူတရက်လုံးကပျော်ရွှင်ဝမ်းမြောက်စွာပါဝင်ဆင်နွှဲလာနိုင်လိမ့်မည်လို့ယုံကြည်ကြောင်းဖော်ပြပါရှိပါတယ်ရှင်ဆလပီမျိုးနယ်ရီမှာအခွန်ကိတ်တွေရှိတဲ့အရေးအတွက်ထက်ပိုနေတာမျိုးမရှိအောင်တင့်မပေးဖို့ပြည်တော်စုဝင်ကြီးချုပ်ပြောကြားတဲ့တုံတင်ပြပါမယ်။မျိုးနယ်ရီမှာအခွန်ကိတ်တွေရှိတဲ့အရေးအတွက်ထက်ပိုနေတာမျိုးမရှိအောင်တင့်မပေးဖို့ပြည်တော်စုဝင်ကြီးချုပ်မောင်ဝင်းခိုင်တန်းကပြောကြားပါတယ်။အမျိုးသားညီညွတ်ရေးအစိုးရဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအစည်းအဝေးမှာပြည်တော်စုဝင်ကြီးချုပ်မောင်ဝင်းခိုင်တန်းကပြောပါတယ်။တာဝန်ရှိသူတွေအနေနဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့အခွန်ကောက်ခံတုံးဆွဲမှုလုပ်ငန်းစဉ်တွေကိုပြည်သူတွေနားလေသဘောပေါက်အောင်အသိပညာပေးဖို့လဲလိုအပ်မှာဖြစ်ပါကြောင်းဒါမှသာပြည်သူတွေတဦးချင်းစီကလည်းသူတို့ပေးဆောင်လိုက်တဲ့အခွန်ငွေတွေဟာတော်လှန်ရေးဖြစ်စဉ်တရက်လုံးအပေါ်မှာတမကပဲပညာရေးကျန်းမာရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းစဉ်အပေါ်ကိုပါအထောက်ပံ့ရရှိနေတဲ့ဆိုတာကိုကြည်ကြည်ပြန့်ပြန့်သိရှိသွားမှာဖြစ်ပါကြောင်းမြို့နယ်တွေမှာအခွန်ကိတ်တွေရှိတဲ့အရေးအတွက်ထက်ပိုနေတာမျိုးမရှိအောင်လဲကော်မတီအနေနဲ့ဝိုင်းဝန်းထိန်ချောင်းတက်မှတ်စေလိုပါကြောင်းဒီကိတ်တွေဟာအခွင့်ရရှိရေးကိုပဲဥတီတာမျိုးမဖြစ်စေပဲပြည်သူတွေအနေနဲ့လုံလုံချုံချုံနဲ့တွာလာလှုပ်ရှားနိုင်အောင်အစံဖက်စေအုပ်စုရဲ့ကုန်စီတွေထိန်ချုံမြို့နယ်တွေအတွင်မဝင်ရောက်အောင်အစံဖက်စေအုပ်စုရဲ့ထောက်ပံ့မှုတွေနဲ့အင်အားဖြည့်တင်းမှုတွေမရောက်ရှိလာအောင်လဲကြက်ကြက်မက်မက်ကွက်ကဲဆောင်ရွက်ကြဖို့ကိုလည်းမှာကြလိုပါကြောင်းပြောကြားခဲ့ပါတယ်ဆက်လက်ပြီးတက်ရောက်လာကြသောဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအဖွဲ့ဝင်များမှ39မြင်းဆောင်2024တွင်ချမှတ်ထားသောဆုံးဖြတ်ချက်ရှေ့လုပ်ငန်းစဉ်များနှင့်ပတ်သက်၍ပြည်စည်းမှုအခြေအနေများနှင့်ဆက်လက်ဆောင်ရွက်ရန်ကြံရှိနေသည့်လုပ်ငန်းစဉ်များကိုချပြရှင်းလင်းပြီးတက်ရောက်လာသောတာဝန်ရှိသူများမှအကြေတဝန်ဆွေးနွေးခဲ့ကြပါတယ်အစည်းအဝေးသို့ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများအမြင့်တဲ့အတွင်းဝင်များတွဲဖက်အတွင်းဝင်များနဲ့ဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါတယ်ရှင်။ပြည်တော်စုဝင်ကြီးဒေါက်တာဆာဆာနဲ့အမေရိကန်နိုင်ငံရောက်တောင်ပိုင်းကယ်လီဖိုးနီးယားမြန်မာမိသားစုများတွေ့ဆုံမဲ့တဲ့တင်ကိုဆက်လက်တင်ပြပါမယ်။ပြည်တော်စုဝင်ကြီးဒေါက်တာဆာဆာနဲ့အမေရိကန်နိုင်ငံရောက်တောင်ပိုင်းကယ်လီဖိုးနီးယားမြန်မာမိသားစုများတွေ့ဆုံမယ်လို့သိရပါတယ်။အဆိုပါတွေ့ဆုံပွဲကိုနိုမာ16ရက်မွန်းလွဲပိုင်းမှာကျင်းပမှာဖြစ်ပါတယ်မြန်မာနိုင်ငံအမျိုးသားညီညွတ်ရေးအစိုးရ၏အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာနဲ့လူထုတွေ့ဆုံပွဲကို Los Angeles မြို့အနီးရှိ Baldwin Park ရှိဖျော်ဖြေရေးအနုပညာစင်တာတွင်တွေ့ဆုံကျင်းပမယ်လို့သိရပါတယ်ရှင်နိုင်ငံတော်ဝန်အကြံဖက်ဆုပ်စုကြောင့်အမျိုးသမီး55ဦးနဲ့အမျိုးသား82ဦးစုစုပေါင်း139ဦးသေဆုံးခဲ့ပြီးရခိုင်ပြည်နယ်မှာ44ဦးဖြင့်သေဆုံးမှုအများဆုံးဒေသဖြစ်တဲ့တရင်ကိုနောက်ထပ်တင်ပြပါမယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမှကောက်ယူထားသောတရင်အချက်အလက်များအရ2024ခုနှစ်အောက်တိုဘာလ1ရက်နေ့မှ31ရက်နေ့အထိနိုင်ငံတော်ဝန်အကြံဖတ်ဆုပ်စုကြောင့်အမျိုးသမီး55ဦးနဲ့အမျိုးသား82ဦးစုစုပေါင်း139ဦးသေဆုံးခဲ့ပြီးရခိုင်ပြည်နယ်မှာ44ဦးဖြင့်တိဆုံးမှုအများဆုံးဒေတာဖြစ်တယ်လို့ဖော်ပြပါတယ်ထို့ပြင်တလတာအတွင်းနိုင်ငံတော်ဝန်အကြံဖက်ဆေးဥစုကအမျိုးသမီး22ဦးနဲ့အမျိုးသား36ဦးစုစုပေါင်း58ဦးကိုလူတော်လှန်ရေးကိစ္စနဲ့ဆက်လင်း၍ဖမ်းဆီးခဲ့ပြီးမကွေးတိုင်းမှာ73ဦးဖြင့်အများဆုံးဖမ်းဆီးခံခဲ့ရပါတယ်အဆိုပါကာလအတွင်းနိုင်ငံတော်ဝန်ရှိအကြံဖက်ဆေးဥစု၏လက်အောက်ခံတရားရုံးများကမတရားပုံမှန်များဖြင့်ထောင်ဒဏ်ချမှတ်ခံရပြီးလက်ရှိအချင်းထောင်များ၌ထိမ့်သိမ်းခံနေရသူအမျိုးသမီး10ဦးနဲ့အမျိုးသား29ဦးစုစုပေါင်း39ဦးရှိခဲ့ပြီးစကိုင်းတိုင်းမှာ32ဦးဖြင့်အများဆုံးထောင်ဒဏ်ချမှတ်ခံခဲ့ရပါတယ်ရှင်။လောင်လုံးမြို့ပေါ်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေလုံခြုံရေးချထားတဲ့နေရာနဲ့အနီးတစ်ဝိုက်ကမြို့တော်ခမ်းမနဲ့မြို့နယ်ပြည်သူစေယုံရှိမှာပြည်သူအာဏာ People Power အမှတ်အသားစာရွက်တွေကျဲချပြီးဆရာနာရှင်စနစ်စန့်ကျင်ရေးကြွေးကြော်ခဲ့တဲ့တွင်ကိုနောက်ဆုံးတင်ပြပါမယ်။အောက်တိုဘာလ31ရက်တွင်ဒီမိုကရေစီအရေးလှုပ်ရှားမှုတပိတ်ကော်မတီ DDMSC ကော်မတီဝင်များမှဒဝေးခရိုင်လောင်လုံးမြို့ပေါ်မှာဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုပြုလုပ်ခဲ့ပါတယ်။ စစ်ကောင်စီတပ်ဖွဲ့ဝင်တွေလုံခြုံရေးချထားတဲ့နေရာနဲ့နီးတဝက်ကမြို့တော်ခမ်းမနဲ့မြို့နယ်ပြည်သူစေယုံရှင်မှာပြည်သူအာဏာ People Power အမှတ်သားစာရွက်တွေချင်းချခဲ့ပြီးစစ်အာဏာရှင်စနစ်ဆန့်ကျင်ရေးကြွေးကြော်သံတွေကြွေးကြော်ခဲ့ကြပါတယ်။စစ်အာဏာရှင်စနစ်အဆုံးသတ်ရေးနဲ့တော်လှန်ရေးတိုက်အောင်ပွဲစဉ်နိုင်ရဲ့အတွက်အဓိကတော့ချက်ဟာမြန်မာပြည်သူလူထုရဲ့နိုင်ငံရေးအာဏာကိုတိဆောက်ခြင်းဖြစ်ပြီးနီလန်ပေါင်းစုံနဲ့နိုင်ငံရေးအရာအန်တုဆန့်ကျင်တဲ့အနေနဲ့လှုပ်ရှားမှုလှုပ်ဆောင်ခဲ့လို့ဆိုပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်မင်းတီဟန်ကိုခန့်နဲ့မင်းစစ်သွေးတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအသစ်ရဲ့မနေ့ကင်းစီစဉ်တွေကိုဆက်လက်တင်ပြနေပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့တော်လှန်ရေးကြပြအနေနဲ့ဝင်းမင်းခိုင်ရေးသားပြီးလိုလက်နေဦးရုပ်ဖတ်ထားတဲ့အစိတ်ခွဲလို့အညီရတဲ့တော်လှန်ရေးကြပြကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
။အစိတ်ခွဲကြေကွဲစရာတွေညားပြီမဲ့အားငယ်နေလို့ခီးမပေါက်ဘူး။ဆုံးရှုံးမှုတွေပြကြနေပြီမဲ့နစ်မြုပ်မတော်အောင်ခါချရမယ်အမြင့်ဆုံးစားရှိန်တက်ပြီးရင်ငါတို့ရဲ့ဆွဲအားကြောင့်အဲ့ဒီလှိုင်းကပြန်ကျမယ်အေးအတူပူအမျှဂတိကဝတ်နဲ့ငုံမိသေးတိုင်ကူခတ်မယ်တုံတုံမိသားခုနှစ်တွေကိုကြွတ်ကြွတ်အိတ်ထဲဆုထည့်ပြီးအမိုက်ပုံးထဲသွားပြစ်မယ်အသစ်ဆက်ဆက်တက်ကရစ်တွေကိုရွေးချယ်ပြီးစိတ်တူကိုတူထမ်းပိုးမယ်မတွေ့ဝေနဲ့စိတ်မပြတ်နဲ့စိတ်ပြတ်မှုတွေးဝေမှုဟာငါတို့ကိုတောက်စေခြင်းလို့ရန်သူကချတိုက်တဲ့မူးယစ်ဆေးဖြစ်တယ်ငါတို့တုံမှောက်ရိုက်ခွဲပြစ်ရမယ်တခုတည်းသောအစိတ်ခွက်လည်းဖြစ်တယ်ဝိမေခာ
ဗီဒီယိုအသစ်ကိုနားတော်တာဆင်နေတဲ့ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းရင်းသားဘာသာစကားနဲ့သတင်းထုတ်လွှင့်မှုစီစဉ်မှာတော့ရခိုင်ဘာသာဖြစ်တပတ်အတွင်းသတင်းတွေကိုရိုးလာတန်နာကဖတ်ကြားတင်ပြပေးပါတော့မယ်ရှင
်။ဒါလီဇောပါဗီဒီယိုအန်ယူဂျီတပတ်အတွင်းသတင်းတွေကိုရခိုင်ဘာသာနောက်တောင်စားပြီးလာဖို့ဖိုက်ပါရယ်အကျွမ်းရိုးလာတန်နာပါအမ်ရိုကပရင်လာရယ်ရိုက်ခါပေါ်စိုက်ရံတန်းကိုတိုက်ခိုက်မှုမှာစိုက်တဲ့ဖက်ကစေဦးတီဆုံလခဘရီဂေကာမောက်စော်ကောက်စိုက်သားတိထဲမန်ဘရီဂေတီဆုံနေတဲ့တောင်းကိုတန်စားပေးပါမယ်ရခိုင်ပရင်နေအမ်ရုနေကိုရိုက်ခါပေါ်ဘရီဂေပရန်လာရေစိုက်ရံတန်းကိုငဖေးမရုနေအပိုင်းအမ်ပဒန်လဲမှာတော်လန်ရီတဲတီပူပေါင်းဘရီဂေတိုက်ခိုက်ခါဆော်မှာစိုက်တဲ့ဖက်ကစေဦးတီဆုံဘရီဂေမောင်ဘရီလခရီစိုက်ကတိမ်မောက်လာရီဒရဂရောင်စိုက်သားတိထဲပနာတီဆုံလာရီလိုစိုက်ရီတဒွန်တီရာတီရာပါရီအော်တိုဘာလာ20ရှိုင်ရာနေမွန်ဒေးစင်းနနာရီအချိန်ကနေပြီးကအမ်ပဒန်လန်အတိုင်းအမ်ရုနေဖာကနေပြီးကဘရိုက်ခါပိုးပရီကပရန်လာရီစိုက်ကောင်စီက20နာစိုင်ကေ20ပါရီစိုက်ယွန်ဒန်ကိုအရှိုရှာကာဂွေရီတဲ့ ACDF နာမောက်ဖူခရိုင်အမဲနိုင်တဲရန်ရိုပူပေါင်းတိုက်ခိုက်ခါဆောမှာစိုက်ကောင်စီတဲဖွဲ့ဝန်စေဦးတီဆုံပရီကအမရောင်မရာဒန်ရာရီလိုတော်လန်ရီတဲဒီကထုတ်ပြန်ထားပါရယ်အခုပိုင်တိုက်ခိုက်ခံရသောကောင်မောင်နှံထွားပြီလာခရီစိုက်ကားနှစ်စီးအနာကတစီစောစွန်ဒီနောလန်ဒီဂရမှာကြောက်ထေးကိုထိုးကြလာပြီကတိမ်မောက်လာရတဲ့ကောင်ကားထေးမှာပါလာရစိုက်သားဆေးရှိုက်ဦးအနာကဆင်းနှဦးထဲပြီကတီဆုံပြီကခရောက်ဦးဒန်ရာရာလာရလို့အရှိုရှောင်းကာကိုရီတဲ့ ACDF ကဒေတာဒွန်တထန်ဌာနကိုပြောပါရယ်ဒီတိုက်ခိုက်မှုမှာတော်လန်ရီတဲဒီဖာကအထီးခိုက်မဟင်းလို့သိရပါရယ်အဂရန်ဖာစိုက်ကောင်စီစောတိုက်ပွဲပရန်တန်နေရရခိုင်ပရင်နေအမရပါကိုစိုက်အောင်အဖေးတောင်ဖို့နာရိုက်ခါပြီးဖို့နိုင်ဖို့အတော့မကွေတိုင်းငဖေးမရုနေထေကအမ်ပဒန်လမ်းပိုင်းကိုအသုံးပြုနေစော်ဖိုက်ပါရယ်ဆာလာပရီကအေအေသိမ့်ပိုက်ထားရမရုနေဒီထေမှာမိုင်းရှန်လန်ရီဆာလာလောက်ဆောင်ရတဲ့တော်ကိုတောင်းစားပြပါမယ်အရာခတက်တော်သိမ့်ပိုက်ထားရရခိုင်ပရင်နေကမရုရာဒေတာတိမှာမိုင်းရှန်လန်ရီဒီဆာလာပရီကလောက်ဆောင်နေရလို့ဒေတာတတော်တိအရာတည်ရပါရယ်ရခိုင်ပရင်နေမှာအဖဖကရှုံးနေနေရစိုက်ကောင်စီစော်စခန်းရှားခရနေရာတိနောက်မရု ရာတီထဲမှာပြည်သူတီကိုအဓိကပိုင်မှတ်ထားပြီးကမရင်းရောင်းမိုင်းတီထောင်ထခါရီလူတီရာပါရီအာရာခါတက်တော်အေအေနာအလာဝါပေါတော်မမ်ဘရာမရဦးကျောက်တော်ရင်ပရီမရီဘုံပုံနာကျွဲရသေးတောင်ဘူတီတောင်တန်ဒရီစားရီမရုနေစေတမရုနေကိုစားသိမ့်ရရဲ့ရှင်ကားပေါင်းမရင်းရောင်းမိုင်းတီရှန်လွန်ပြနေရပြိုင်မောင်တော့အပါဝရာနုံဘရီအဘိသက်သိမ့်ပိုက်ခါနေရမရုနေမရောရာဒေတာတီမာလေးမိုင်ရှန်လွန်ရီတီဆောင်ရနေပါရီဆာလာပရီကဆိုင်အာနာရှန်စနိုက်အေကန်မောရှာရှုံဖို့စော်ဖရိုက်ပြီးကတော်လန်ရီတက်ဖွေးတီနာဆာလာပီရဲ့လာတွေလာဖို့လို့ KIO ဥက္ကဋ္ဌပရိုဂရမ်တော်တန်းစာပေးပါမယ်။လရှိတော်လန်ရီဆိုပရီသူတရဲလုံးဆောင်နှွင့်နေရတော်လန်ရီဖရိုက်တဲ့တော်ဂရောင်းအဂရန်ဖာဆိုင်အာနာရှောင်းစနိုက်အေကန်မောရှာရှုံလာဖို့ဖရိုက်ပြီးကတော်လန်ရီတဲဖွေးနောက်တူဆာလာပီရဲ့လာတွေတိုက်ပွဲဝင်လာဖို့လို့ကရှောင်းလွဲလဲရီအဖွဲ့ KIO ဥက္ကဋ္ဌဘိုလ်ရှုံးကရီအံပေါင်လာကပရိုဂရမ်လိုက်ပါရယ်။အိနေမှာကြတော့ရီ KIO တေထောင်ခရာဖရောင်းစစ်လေးနိုင်မောက်နိုင်ပဲလေအခင်အနာမင်းခွင်းမှာ KIO ဥက္ကဋ္ဌဘိုလ်ရှုံးဂရီအမလာကအခုပိုင်ဘရော့ဆိုလိုက်စော်ဖရိုက်ပါရီလာဟိဆိုင်ယာနာရှန်တော်လန်ရီဆိုမရမာပရီသူတရဲလုံးပါဝန်ထောက်ခင်ရီတော်လန်ရီဖရိုက်တီအတော်ဂရောင်းဆိုင်ယာနာရှန်စနိုက်အေကန်မောရှာကြားဆုံရာဖို့လို့ထုတ်ပြန်ရှာမှာဖော်ပြထားပါရီနွေဦးတော်လန်ရီအောင်အားစုတီနာတိုင်ရွန်သားလာနေကင်တော်လန်ရီအဖွေးတီလာတွေးပြီးကဆိုင်ယာနာရှန်စနိုက်အမရိုက်ဘရက်အောင်တော်လန်နီရီအရှင်အခါကောင်းဖရိုက်တီအတော်ဂရောင်း KIO အနေနဲ့တော်လန်ရီတဲဖွေးအားလုံးနောက်တူဆာလာပရီကလာတွေးလာဖို့ဖရိုက်တီလိုလေးအသိပေးထားပါရယ်မင်းဖားပရီသူတီဤအဂရန်ဘရူရှာဂရောင်းတရှိုးစိုက်ကောင်စီဩဇာခင်ပရီသူစိုက်အပွေတီရုတ်သိန်းလာစော်ဟင်းကလေးစိုက်ကောင်စီအတော့စိုက်ပါကိုပါဆာလာပရီကလုံးပြီးနေရယ်ပရီသူစိုက်အပွေတီကျန်ရှင်းနေတဲ့ရပိုင်ကျန်နေရယ်ပရီသူစိုက်အပွေတီအနေနဲ့ KIO နောက်တူရှောက်လင်းဖို့ကိုလေးဘိုရှုံးဂရီအမော်လာကတိုက်တွန်းထားပါရယ်ယော့အဘရောင် KIO အနေနဲ့သင်ပိုင်ရာရှိထားရနေတာဒီမှာပရန်လီထူထောင်ရေးဒရော့ဥပဒေစိုးမိုရီနာဘိုရှုံးလုံငင်းတီအကောင့်ထေဖို့နေပြလို့လေကရှောင်းလွယ်လဲရေးအပွေ KIO ဥက္ကဋ္ဌဘိုရှုံးဂရီအွန်ဘန်လာကအသိပေးပြဆိုထားပါရယ်ဘိုရှုံးဂရီအွန်ဘန်လာဤမင်းခွန်းအပရိအစို့ကို KIO ဘရန်ဂရရီဌာနဒီဖရိုက်တီလီဇာ TV မှာဂရီရှုနာဆောင်နိုင်ရပိုင်တကရှောင်းနာကလေးကရှောင်းဘာသာနာထောက်ပြန်ထားပါရယ်ဆာလာပရီကေ2029စိုက်ဆောင်ရေးအတွန်းတိုက်ပွေးဝန်ရောင်းအသာပေးလူလာခကတိ TNLA တဲမတော်သားဒီကိုရေစုပရီကေ PSLF TNLAကအလှူဒါနပရုလုပ်ပရိသတော်ကိုတောင်းစားပြပါမယ်။အောက်တိုဘာလ28ရက်2029စိုက်ဆောင်ရေးတနိုင်းပရင်းနေမှာပလောင်ပရင်းနေလွဲမရီတဲဦး PSLF TNL အုပ်ချုပ်ရေးနေမရီတနေရမှာ2029စိုက်ဆောင်ရေးတိုက်ပွဲအတွင်းအာနာရှောင်းစိုက်ကောင်စီတဲကိုတော်လှန်ရောင်းသောအသားပြီးလူလာခခဲ့တဲ့ပလောင်ပရင်းနေလွဲမရီတဲဦး PSLF တအောင်အမျိုးသားလွဲမရီတဲတော် TNL တဲမတော်သားတင်းတော်တတူကိုပေါင်းတဲကိုရေစုပရိကေအလှူဒါနပရုလုပ်ပီခါဂရောင်း TNL ကသထောင်းထုတ်ပြန်ပါရယ်၎င်းတို့သောတအောင်ပရိလွဲမရီမြန်မာနိုင်ငံပရီဒော့မာရှိရီကိုင်ရွန်သားလူထုတီအလုံးရရဆဆတဲ့ဖရခန်နေရရီအာနာရှောင်းဆိုင်ကောင်စီတဲ့အမရိုက်ဖရီဆိုင်မန်ရီဖက်ဒရယ်ဒီမိုကရေစီရရှိရီအတော့အာနာရှောင်းဆိုင်ကောင်စီတဲ့ကိုတော်လန်တိုက်ခိုက်ရောနာအသာပီးလူခါခဲ့တယ်လို့ဖော်ပြထားပါရယ်မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ဖရိုက်တဲ့ PSLF TNL MNTJP MNDAA နော် ULA AA ရောဦးဆောင်စားတောင်ခါရီ2023ခုနှစ်အောက်တိုဘာလ28ရက်နေ့2029ဆိုင်ဆောင်ရီဆော့အောက်တိုဘာလ28ရက်နေ့မှာတနိုင်တန်းတန်းပရင်မောက်ခါပြီမြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့နောက်တူနှင်းဥတော်လန်ရီတဲဖွဲ့တီတော်လန်ရီအောင်အားစုတီပူပေါင်းပါဝါဆောင်ရွေရီဆိုင်ဆောင်ရီလေးဖရိုက်ပါရီ2029ဆိုင်ဆောင်ရီအပိုင်းတိုင်းမှာတအောင်တဲမတော်ကဆိုင်ကောင်စီတဲထိန်ရှုပ်ထားရီနမ်ခန်ကွဲခိုင်နမ်တူမန်တုံနန်းဆန်မိုင်လုံနာမိုင်ငုံရိုတီကိုထိုးဆိုင်ဆောင်တိုက်ခိုက်သိမ့်ပိုင်နိုင်ခါပါရီ2029ဆိုင်ဆောင်ရီအပိုင်းနိုင်မှာလေလာကျင်မရိုတီဖရိုက်တီကျောင်းမေးတီပေါ်နှောင်ရှုံမိုးကောင်းနာမိုးမိုက်မရိုနီတီကိုဆာလာပရီကထိုးဆိုင်ဆောင်တိုက်ခိုက်သိမ့်ပိုင်နိုင်ခါပါရီတောင်ခန်းစခန်းကိုရာတိုက်ခိုက်သိမ့်ပိုင်ဖို့ကြံရှိစော်ဖရိုက်ပါရီဆိုင်ဆောင်ရီတနိုင်တာတော့ကိုချိုးမငဲအာနာရှန်ဆိုင်အုပ်စုတီကိုတိုက်ပွေးဝန်တော်လှန်တိုက်ခိုက်ပရီကအသာသွေးရွှေနာကိုလာအန်ကပီလူလာခဲ့တဲ့ PSLF TNL တဲမတော်သားတီနော်ဒေါ်လန်ရီပူပေါင်းတဲဖွဲ့ဝင်တီကို PSLF TNL နော်မင်းဖားပြည်သူလူထုတီကအဆိုင်အောင်မင်းဂုံယူပနာအမိုက်မဲတန်တောင်အဲပါဂရောင်းထုတ်ပြန်ထားပါရယ်အခုတောင်စားပိခရဲတောင်တီကို Radio NUG အပွေးသားတီကပီပိုထားစော်ခိုက်ပါရယ်ခတိယမှုကိုစတင်တော့ဝေကူပမ်းများပွေလန်းဒီပြည်သူအာနာပြည်သူများ Yeah, she won't look at me.
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာ7.3 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ11.6 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလှုပ်အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။